အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာကဘာကျော်စာရေးဆရာဆယ်မွန်ရက်စတီကိုဓာတ်နဲ့ထိုးမှုနဲ့တန်လျာရှိတဲ့ဟာဒီမက်တာကိုလူသတ်မှုစ조사မှုလူသတ်ဖို့조사မှုနဲ့စွဲချက်တင်လိုက်ပါတယ်သူကိုဖမ်းဆီးချုံနောင်ထားပြီးအာမခံချက်မပေးဘူးလို့ချက်တီကွာခရိုင်အစိုးရရှေ့နေကစနေနေ့ကပြောပါတယ်ညူးဂျာစီပြည်နယ်ကအသက်24နှစ်အရွယ်မက်တာကိုတောက်ကြနေနှောင်းပိုင်းမှာပဲလူသတ်ဖို့조사မှုတိုက်ခိုက်ဖို့조사မှုတွေနဲ့အရေးယူလိုက်တဲ့အကြောင်းခရိုင်အစိုးရရှေ့နေဂျက်ဆန်ဆမစ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်စနေနေ့ကတရားခွင်ကိုယုံကျိန်းထုတ်ရမှာတော့စွတ်စွဲခံရသူကအပြစ်မရှိကြောင်းရှောက်လဲခဲ့ကြောင်းအကျိုးဆောင်ရှေ့နေကပြောပါတယ်အိန္ဒိယနိုင်ငံဘွာစာရေးဆရာရက်စတီဟာတောက်ကြနေကဟောပြောပွဲတစ်ခုမှာလယ်ဘင်းနဲ့ခန္ဓာကိုယ်အပေါ်ပိုင်းကိုဓာတ်နဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံမှာကုသမှုခံရဆဲဖြစ်ပါတယ်နိုင်နေချီခွဲစိတ်ကုသခဲ့ပြီးအသက်ရှူဆဲတက်ဆင်ထားရတယ်လို့စကားပြောဆိုနိုင်ခြင်းလည်းမရှိသေးပါဘူး1988ခုနှစ်ကသူရေးသားခဲ့တဲ့The Satanic Buzzer ဆိုတဲ့စာအုပ်ဟာအစ္စလမ်ဘာသာကိုစော်ကားတယ်ဆိုပြီးကဘာတော်ဝန်ကမွတ်စလင်တွေကန့်ကွက်ဆန္ဒပြခဲ့တယ်လို့အီရန်နိုင်ငံကလည်းတတ်ဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ